မြန်မာနိုင်ငံကို2016ခုနှစ်မှာပွင့်လင်းတဲ့အစိုးရများမိဖက်အဖွဲ့ဝင်ဖြစ်ရေးတွန်းအားပေးတဲ့အနေနဲ့ပွင့်လင်းမြင်သာမှုကိုအားပေးတဲ့သတင်းအချက်အလက်နည်းပညာတွေမြန်မာနိုင်ငံကိုပံ့ပိုးပေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီ USAID အကြီးအကဲကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအစိုးရအသုံးစရဲ့တရားခိုင်နှုန်းတော်မပြည့်တဲ့ရန်ပုံငွေနဲ့နိုင်ငံတကာဖွံ့ဖြိုးမှုအတွက်အသုံးပြုနေတာဖြစ်ပေမဲ့လို့ကမ္ဘာတဝန်းမှာလူပေါင်းများစွာရဲ့အသက်တွေကိုကယ်ဆယ်နိုင်တဲ့အကြောင်းလဲဒီရန်ကုန်မြို့မှာရောက်နေတဲ့ USAID အုပ်ချုပ်ရေးမှူးဒေါက်တာရာဂျစ်ရှမ်းကပြောပါတယ်။မစ္စတာရာဂျစ်ရှမ်းကိုဒေါက်ကင်ဆိုဝင်းကတည်တံ့တွေ့ဆုံမေးမြန်းထားပါတယ်ရှင်။
ဖွံ့ဖြိုးမှုအထောက်အကူပေးမယ့်အထက်မှာဗေဂန်နာတွေကိုဦးစားပေးမယ်ဆိုတာသိပါရစေရှင်
။ Well, our priority in Burma is to create a new model partnership. And I'm here because President Obama announced that new partnership.
ကျွန်တော်တို့ရဲ့ဦးစားပေးလုပ်ငန်းကတော့မိဖက်အဖြစ်ပုံစံအစ်စ်နဲ့လက်တွဲဖို့ပဲဖြစ်ပါတယ်။သမ္မတဥပမာနိုဝင်ဘာမှာလာခဲ့တော့ကပုံစံအစ်စ်နဲ့မိဖက်အဖြစ်လက်တွဲဖို့ကြေညာခဲ့တဲ့အတွက်ကျွန်တော်ဒီကိုလာခဲ့တာပါ။တိတ်ကိုအရေးကြီးတဲ့ကြေညာချက်ဖြစ်ပါတယ်။မြန်မာလူထုအတွက်ခိုင်မာထူးခဲ့တဲ့မိဖက်ဖြစ်တယ်လို့လည်းပြောခဲ့ပါလေ။ဒါကြောင့်မြန်မာပြည်ရဲ့အသွင်ကူးပြောင်းရေးအတွက်အကောင်းဆုံးအစီအစဉ်နဲ့ပံ့ပိုးပေးဖို့ဖြစ်ပါလေ။တစ်ချိန်တည်းမှာပဲပြုပြင်ပြောင်းလဲရေးတွေဆက်ပြီးဖော်ဆောင်ဖို့တောင်းဆိုမှာဖြစ်ပါလေ။တကယ်အတိအသာထူးခြားတဲ့တေချာတဲ့တိုးတက်မှုလက္ခဏာတွေတွေ့ရမှာသာဖွံ့ဖြိုးမှုအတွက်ကျွန်တော်တို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုတိုးချဲ့နိုင်မှာပါ။ကျန်းမာရေး၊စိုက်ပျိုးရေး၊စားနပ်ရိက္ခာဖူလုံရေး၊ဤပညာနဲ့အစိုးရပွင့်လင်းမှုရှိအောင်နောက်ပြီးတော့လူငယ်တွေကိုလုပ်ငန်းကျွမ်းကျင်မှုတင်နန်းတွေပေးဖို့စတာတွေကိုအကောင့်ထဲပို့ဖို့ကျွန်တော်လာခဲ့တာပါ
and in engaging with civil society in a new and accelerated way
အခုလိုဖွံ့ဖြိုးမှုအကူအညီတွေပေးဖို့အတွက်ကို American အစိုးရကဘတ်ဂျက်ရန်ပုံငွေတွေကိုချထားပြီးပါပြီလားရှင
် well absolutely in fact we've committed significant additional resources to the people of Burma through our development partner.
ရန်ပုန်ငွေတွေကချထားပြီးပါပြီ။နောက်ထပ်အရင်းမြစ်တွေကိုလည်းတိုးချဲ့ပြီးတော့ချထားပေးပါတယ်။ဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးကတဆင့်မြန်မာပြည်သူတွေအတွက်ဒီကနေ့ပဲကူညီပေးဖို့သဘောတူခဲ့ပါတယ်။အသက်9နှစ်အောက်ကလေးတည်ပြောက်မှုနှုန်းကိုလျှော့ချနိုင်မှုပြောရရင်နမိုးနီးယားလို1ပြတ်1ဖော်ယောဂါနှစ်ဖြားလို့ကာကွယ်နိုင်တဲ့ယောဂါတွေကြောင့်တည်ဆုံးရတဲ့ကလေးဥယျာဉ်ကို2000အထိလျှော့ချနိုင်မှုအတွက်ဖြစ်ပါတယ်။ဒါဟာဥပမာတစ်ခုတည်းပဲရှိပါသေးတယ်။လက်တွေ့အကျိုးရှိတဲ့စီမံကိန်းတွေကိုအကွက်ချပြီးတော့ကူညီသွားမှာပါ။ပြုပြင်ပြောင်းလဲရေးလက်တွေ့မြင်ရတဲ့အခါဒီထက်မကတိုးပြီးတော့အကူအညီတွေပေးသွားမှာပါ
။ results to the people as they see and continue to promote the reforms that are taking place.
အခုလောလောဆယ် American ဆိုရအနေနဲ့ဒေါ်လာဘီလီယံပေါင်းများစွာအသုံးစရိတ်လျှော့ချရမယ့်အကျပ်တဲတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာအခုလိုဖွံ့ဖြိုးမှုအကူအညီတွေပေးဖို့အတွက်အဟန့်တားတွေမဖြစ်ဘူးလားရှင်။
Well, sequestration will be a real challenge for everyone in all parts of government, including USAID.
အသုံးစရိတ်လျှော့ချရေးပြဿနာဟာ USAID အပါအဝင် American အစိုးရဌာနအားလုံးအတွက်စိန်ခေါ်အကဲဆန့်မှုကြီးတစ်ခုဖြစ်ပါလေ။ဒါပေမဲ့ American ပြည်ထောင်စုကနေကမ္ဘာတစ်ဝန်းလုံးကိုပေးနေတဲ့ဖွံ့ဖြိုးမှုအသုံးစရိတ်ဟာ American အစိုးရအသုံးစရိတ်ရဲ့တရားခံနှုန်းအောက်မှာပဲရှိပါလေ။အဲ့ဒီရန်ပုံငွေနဲ့ကမ္ဘာတစ်ဝန်းကလူသန်းပေါင်းများစွာရဲ့အသက်တွေကိုကဲနေတာပါခလေးတေပြောက်မှုနှုံလျှော့ချတာအာဟာရအတွက်စိုက်ပျိုးရေးကဏ္ဍကိုပံ့ပိုးပေးတာနောက်ပြီးတော့အာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့တွေကိုအိမ်ပြန်လာနိုင်တာမျိုးကိုလည်းကျွန်တော်တို့ဆောင်ရွက်နိုင်ခဲ့ပါတယ်ကာကွယ်ရေးဝန်ကြီးဟောင်းဘော့စ်ဂိတ်ပြောသလိုပါပဲဗျာဖွံ့ဖြိုးမှုကိုပံ့ပိုးတာကစစ်သားတွေဆစ်လွတ်တာထက်ဈေးစကားတက်တာပါတယ်ဒါကြောင့်ကွန်ဂရက်စ်အနေနဲ့ကျွန်တော်တို့ရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ဆက်ပြီးတော့ပံ့ပိုးသွားလိမ့်မယ်လို့လည်းယူဆပါတယ
် and so I hope thatCongress will allow us to continue our work here.
မြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုအတွက်အကူအညီပေးတဲ့နေရာမှာဘလို့စိန်ခေါ်အကဲဆတ်မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့များခန့်မှန်းထားပါလေရှင်။ဥပမာအစိုးရရဲ့ဘျူရိုကရေစီရန်ရာတို့အဂရီလိုက်စားမှုတို့စသဖြင့်ပေါ့နော
်။ All of those are real challenges. I think that one example is instructive. Last week we hosted a technology delegation.
ဒါရီအားလုံးကတော့စိန်ခေါ်မှုတွေပါပဲ။နမူနာတစ်ခုပြောပြစီပြီးခဲ့တဲ့တစ်ပတ်ကအမေရိကန်နည်းပညာကုမ္ပဏီကြီးတွေဖြစ်တဲ့ Cisco, Google, Intel, Microsoft နဲ့ HP တို့လိုကုမ္ပဏီကြီးတွေဒီကိုလာပြီးတော့သူတို့ဘာတွေအကူအညီပေးနိုင်မလဲဆိုတော့ကိုစူးစမ်းခဲ့ကြပါတယ်။ဒီနေ့မှာပဲ Cisco ကုမ္ပဏီနဲ့သဘောတူညီချက်ရပါတယ်။လူငယ်တွေအတွက်ဒီနိုင်ငံမှာရှိတဲ့တက္ကသိုလ်တွေမှာနည်းပညာသင်တန်းတွေပေးဖို့ဖြစ်ပါတယ်။လူငယ်တွေကိုချရောက်ပေါ်ကိုရက်တည်နိုင်အောင်အဲနောက်ဆုံးစီးပွားရေးကိုဥဆောင်နိုင်တဲ့အထိနည်းပညာတွေကိုသင်ကြားပေးမှာဖြစ်ပါတယ်။အဲ့ဒါတွေကအချိန်ယူရမှာဖြစ်ပေမဲ့တကယ်အကျိုးရှိမှာဖြစ်ပါလေ
to engage and join a global innovation economy.
Jile data dama mho myo pya data ri ma ayet phe lu lu che pyu phwe zi ri tot ya tot de chang belo mya akunyi pe me lo sit ku tha ba le shin.
Well, we're very committed to promoting civil society. It's a core aspect of the partnership that President Obama announced.
ayet phe lu lu che pyu phwe zi ri ko a pe bo sai a that tan ma le da ha tamara obama jaw nya kae de athe ka adika cha de achat ba အစိုးရအနေနဲ့ civil society တွေကိုနေရာပေးရပါမယ်။လောလတ်စွာထုတ်ပေါ်ပြောဆိုခွင့်စုယုံခွင့်စတဲ့အခွင့်အရေးတွေကိုလည်းပေးရပါမယ်။ civil society တွေကိုလောလောဆယ်အသွင်ကူးပြောင်းရေးဥဆောင်ဥရပြုမှုအစီအစဉ်နဲ့တိုက်ရိုက်ကူညီပေးနေပါတယ်။ဆက်သွယ်ရေးလယမီအရေးစားတဲ့ဥပဒေတွေပြုစုမယ်ဆိုရင်လည်း civil society ရဲ့အတန်ကိုကနဦးတွေကထည့်ပြီးတော့စဉ်းစားရမှာဖြစ်ပါလေ။မြန်မာပြည်အနာဂတ်တွေတိုင်းရင်းသားတွေအပါအဝင်အားလုံးပါဝင်ပြီးတော့စိန်ခေါ်မှုတွေနဲ့အတူအခွင့်အလမ်းတွေလည်းပေါ်ထွက်လာမှာဖြစ်ပါလေ။
firmly committed to ensuring that there's more open space for civil society to be a larger voice in Burma's future.
Guna ပြောသွားတဲ့မြင်ကွင်းထဲမှာကြားလိုက်ပါတယ်။သမရဥပမာဒီယိုလာတော့ကမြန်မာနိုင်ငံအနေနဲ့ OGB လို့ခေါ်တဲ့ပွင့်လင်းအစိုးရမိဖက်အဖွဲ့ထဲမှာအဖွဲ့ဝင်ဖြစ်ပါဝင်ခြင်းတယ်လို့ပြောခဲ့တယ်လို့ဆိုပါတယ်နော်။ပြီးခဲ့တဲ့လာတော့ကလည်း Britain အစိုးရအဖွဲ့ဝင်ကြီး Francis Mott လာတော့ကလည်းလာမဲ့ဆောင်းပေါ်မှာကျင်းပမယ် OGP ရဲ့နှစ်ပတ်လည်အစည်းအဝေးကိုမြန်မာနိုင်ငံကိုဖိတ်ကြားမယ်လို့ပြောပါတယ်မြန်မာပြည်ကိုဖိတ်ကြားဖို့တင့်တော်တဲ့အချိန်ရောက်ပြီလို့ထင်ပါလားရှင
် Burma has basically made a set of commitments that by 2016 they will make the way government operates open and accessible to the citizens here and to people around the world
မြန်မာနိုင်ငံဟာ2016ခုနှစ်မှာပွင့်လင်းတဲ့အစိုးရဖြစ်စေရပါမယ်လို့ကတိပေးထားပါတယ်ဒီနိုင်ငံကလူတွေမကောက်ဘူး။တကဘာလုံးကပါမြန်မာအစိုးရဘာတွေလုပ်နေလဲဆိုတော့ကိုသိရှိနိုင်အောင်လို့လုပ်ပြရပါမယ်။ဘာသာငွေတွေဘယ်ကရတယ်ဘယ်လိုသုံးတယ်ဝန်ဆောင်မှုတွေကိုဘယ်လိုပေးတယ်အကျိုးရှိသလားမရှိဘူးလားဆိုတာလူစုကမှတ်ချက်ပေးနိုင်ရပါမယ်။ဥပဒေလှုပ်ထုံးလုပ်နည်းတွေကအစားစာတင်ကြောင်းတွေမှာဆရာဆရာမရှိမရှိဘာသင်ခန်းစာတွေတင်မလဲဆိုတာအစုံအားလုံးသိရှိနိုင်အောင်ပွင့်လင်းတဲ့အစိုးရမျိုးဖြစ်ဖို့တိုက်တွန်းနေတာပါ။သမရဥပမာမြန်မာပြည်ကလာတော့ကလည်းပွင့်လင်းတဲ့အစိုးရအဖွဲ့တွေမှာပါဝင်လိုတယ်လို့ပြောခဲ့တဲ့အတိုင်းဖြစ်မြောက်အောင်တွန်းအားပေးဖို့ဖြစ်ပါလေ
။ Is at the very core of the open government partnership and we think it's very important that Burma continue to aspire to meet the criteria of that partnership.
ကျေးဇူးအများကြီးတင်ပါတယ်ရှင်။
Thank you. Thanks very much.